ဒေါ်ဆန်းစုကြည်ကိုလွှတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့မစ္စတာကင်တာနာကိုတိုင်ကရောကုလသမဂ္ဂအကြီးအကဲမစ္စတာဘန်ကီမွန်းနဲ့တကွကမ္ဘာနိုင်ငံတွေကတောင်းဆိုနေတဲ့ကြားကစစ်အစိုးရကဒီကနေ့မှပဲဒေါ်ဆန်းစုကြည်ကိုနေအကျေချုပ်18လချမှတ်လိုက်ပါပြီ။ဒီပေါ်မှာဘလို့တုံ့ပြန်ခြင်းပါတယ်လို့မစ္စတာကင်တာနာကိုမေးမြန်းခဲ့ရမှာ
။ Yes of course I also condemn this decision and in my opinion this decision demonstrates that the government of Myanmar is closing all possible doors for cooperation.
ကျွန်တော်ကိုယ်တိုင်လည်းစစ်အစိုးရရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ချုပ်ချလိုက်ပါတယ်ဗျာ။မြန်မာစစ်အစိုးရကအခုလိုဆုံးဖြတ်လိုက်တာဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမှာဖြစ်နိုင်ခြေရှိတဲ့လမ်းပေါက်တွေအားလုံးပိတ်ပစ်လိုက်ပြီးဆိုတာဖော်ပြလိုက်တာပါပဲ။အထူးသဖြင့်2020ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရဲ့သဘောထားဆန္ဒနဲ့စန့်ကျင်လိုက်တာဖြစ်တဲ့အပြင်နိုင်ငံတွင်းကတခြားလူခွင့်ရအခြေအနေတွေနဲ့ပတ်သက်လို့လည်းအနှုတ်လက္ခဏာဆောင်တဲ့ဆုံးဖြတ်ချက်ပါ။ဒါ့အပြင်မြန်မာနိုင်ငံရဲ့ဆိုးဝါးတဲ့လူခွင့်ရစနစ်တကျချိုးဖောက်မှုတစ်ခုကိုဖော်ပြလိုက်တာလည်းဖြစ်ပါတယ်လို့မစ္စတာကင်တာနာကပြောသွားတာဖြစ်ပါတယ်။ဟုတ်ကဲ့ခင်ဗျာ။နောက်တစ်ခုကနိုင်ငံတကာကလည်းထက်တလဲလဲပြောနေတယ်ပေါ့လေ။ဒေါ်ဆန်းစုကြည်မပါတဲ့2010ခုနှစ်ရွေးကောက်ပွဲဟာအတိတ်ပဲမရှိဘူး။အမျိုးသားပြန်လည်ရင်ကြားစီရေးအတွက်တိုင်းပြည်ရဲ့အနာဂတ်အတွက်ယုံကြည်လက်ခံနိုင်စရာမရှိဘူးစသဖြင့်ပေါ့ခင်ဗျာ။အခုဆိုရင်ရွေးကောက်ပွဲကျင်းပမဲ့2010ခုနှစ်ကာလအတွင်းမှာဒေါ်ဆန်းစုကြည်ကနေအကြေကျုပ်ကြားခံနေရမယ့်သဘောရှိပါတယ်။ဒီတော့မစ္စတာကင်တာနာအနေနဲ့ကဒေါ်ဆန်းစုကြည်မပါဘဲလုပ်မဲ့စစ်ဆေးရရဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရှိတယ်ဆိုတာရှင်းရှင်းလင်းလင်းသိပြရစေခင်ဗျာ
။ This is absolutely a sign contrary to any kind of cooperation and any kind of intervention of international community regarding these elections and the acceptance.
စစ်စွာရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုလမ်းကြောင်းတွေကိုပိတ်ပစ်လိုက်ရုံနဲ့မကပါဘူး2010ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုမှန်သမျှဝင်ရောက်ဆွတ်ဖက်မှုမှန်သမျှကိုစန့်ကျင်လိုက်တာပါပဲဒီတော့အခုဆုံးဖြတ်ချက်ပေါ်မူတည်ပြီးစစ်စွာနောက်ထပ်ဘယ်ခြေလှမ်းလှမ်းမယ်ဆိုတာစောင့်ကြည့်ရမှာပါလို့မစ္စတာကင်တာနာကပြောသွားပါတယ်ဟုတ်ကဲ့ခင်ဗျာဒီလိုအချိန်မှာမစ္စတာကင်တာနာအနေနဲ့စစ်စွာကိုဘာတွေများပြောကျင်ပါသလဲခင်ဗျာဘာတွေအကြံပြုကျင်တာတောင်းဆိုကြင်နာများရှိပါတယ်လို့မေးမြန်းခဲ့ပါတယ
် Junta to implement my recommendations which is first the release of all prisoners of conscience of course including Aung San Suu Kyi and
ကျွန်တော်ထပ်ပြီးပြောကျင်တာကစစ်ဆိုးရအနေနဲ့ကျွန်တော်ရဲ့တောင်းဆိုချက်တွေကိုလိုက်နာပါဆိုတာပါပဲကျွန်တော်ရဲ့တောင်းဆိုချက်တွေဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်နဲ့တကွယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လှုပ်ဖို့လိုပါတယ်စေစိုးအနေနဲ့ဒီတောင်းဆိုချက်တွေကိုနားထောင်လို့တဲ့ဆန္ဒမရှိပေမဲ့ဒီအချက်တွေကိုပဲထက်တလဲလဲကျွန်တော်တောင်းဆိုနေရတာဖြစ်ပါတယ်။တပြိုင်နက်တည်းမှာပဲစေစိုးအနေနဲ့တိုင်းပြည်မှာရှိတဲ့လူတိုင်းရဲ့လူခွင့်ရေးတွေကိုလေးစားလိုက်နာဖို့ကိုလည်းတောင်းဆိုလိုပါတယ်။နေဆက်ဒေသတွေကတိုင်းရင်းသားလူမျိုးစုဒေသတွေကလူခွင့်ရေးအခြေအနေတွေဟာလည်းဆက်ပြီးဆိုးဝါးနေစေပါ။ဒီအခြေအနေတွေကိုအစိုးရကဖြေရှင်းဆောင်ရွက်ပေးဖို့လိုပါတယ်လို့မစ္စတာကင်တာနာကပြောသွားတာဖြစ်ပါတယ်။ဟုတ်ကဲ့ပါခင်ဗျာ။စစ်စိုးအနေနဲ့နိုင်ငံတကာရဲ့သဘောထားနဲ့ဆန့်ကျင်ပြီးဒေါ်ဆန်းစုကြည်ကိုခုလိုပြစ်ဒဏ်ချမှတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလူ့အခွင့်ရေးကိုယ်စားလှယ်အနေနဲ့နောက်ထပ်ဘာတွေဆောင်ရွက်သွားဖို့ရှိတယ်ဆိုတာသိပြရစီခင်ဗျာ
Well I will still ask the government to allow me to go into the country to have a first hand contact with the human rights
ကျွန်တော်မြန်မာနိုင်ငံကိုသွားနိုင်အောင်အစိုးရထံကခွင့်တောင်းမှာပါမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုအူအူဖြားဖြားအနီးကပ်သိရှိနိုင်အောင်ဆောင်ရွက်မှာပါဒါဟာကျွန်တော်ရဲ့တာဝန်ဖြစ်တာနဲ့အညီအောင်မြင်အောင်လဲဒီအတိုင်းပဲအကောင့်ထဲပေါ်သွားရမယ်ဆိုတာကျွန်တော်နားလည်ပါတယ်ဒီပြိုင်နက်တည်းမှာပဲမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေအကြောင်းကုလသမဂ္ဂကိုကျွန်တော်အစီရင်ခံဖို့ရှိပါတယ်ပြီးတော့အောက်တိုဘာလကျရင်နယူးယောက်မြို့ကိုသွားပြီးကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေကိုတင်ပြမှာပါတင်ပြတဲ့အခါမှာလဲမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေဘယ်လိုရှိတယ်ဒေါ်အောင်ဆန်းစုကြည်အမှုကိစ္စဆုံးဖြတ်ချက်အပါအဝင်နိုင်ငံသားတွေရဲ့လူခွင့်ရေးတွေအပေါ်စစ်စိုးရကဘယ်လောက်ထိလေးစားလိုက်နာမှုရှိသလဲဆိုတာတွေကိုအရှင်းဆုံးအပွင့်လင်းဆုံးတင်ပြသွားမှာပါလို့မစ္စတာကင်တာနာကပြောသွားပါတယ်။ဟုတ်ကဲ့ခင်ဗျာဒေါ်အောင်ဆန်းစုကြည်အမှုကိုတရားရုံးကအခုလိုဆုံးဖြတ်ချက်ချမှတ်လိုက်တဲ့အပေါ်မှာပေါ့လေနိုင်ငံတကာတရားဥပဒေရှုထောင့်ကတုံ့တက်ပေးပါလားခင်ဗျာ
Of course I have been denouncing this I have made many press statements on this she has been under house arrest for many
နိုင်ငံတကာဥပဒေတွေနဲ့ဆန့်ကျင်နေတယ်ဆိုတာသိကြတာပေါ့ဗျာဒါကြောင့်ပဲကျွန်တော်အကြင်ကြင်ဝေဖန်ပြစ်တင်နေခဲ့တာပါကြီးညာချက်တွေလည်းအတော်များများထုတ်ပြန်ခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ဟာနှစ်ပေါင်းများစွာနေအခြေချုပ်နဲ့နေခဲ့ရပြီးအဲ့ဒီကာလအတွင်းတရားရုံးမှာရင်ဆိုင်ဖြေရှင်းခွင့်လည်းမရှိခဲ့ပါဘူး အခုဆိုရင်စေအစိုးရရဲ့ကြိုတင်စီစဉ်ထားတဲ့ရွေးကောက်ပွဲကကျင်းပတော့မယ်ဆိုတော့အစိုးရကသူမကိုတရားရုံးတင်ဖို့ဆုံးဖြတ်ခဲ့ပါတယ်ဒီအချက်တွေအားလုံးဟာနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့ဆန့်ကျင်နေပါတယ်ဒါကြောင့်ပဲကျွန်တော်အနေနဲ့ဒီအချက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုထပ်တလဲလဲရှင်းပြနေရတာပါဒါကြောင့်လူ့ခွင့်ရေးကောင်စီကလည်းဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးဖို့တောင်းဆိုခဲ့တာပါဒါပေမဲ့စေအစိုးရဟာကျွန်တော်စောစောကပြောခဲ့သလိုပါပဲနားမထောင်ပါဘူးမြန်မာစစ်အစိုးရဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှု2010ခုနှစ်ရွေးကောက်ပွဲအပေါ်လက်ခံနိုင်မှုတွေကိုပိတ်ပင်လိုက်တာပါပဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်တာနာကပြောသွားပါတယ်ခင်ဗျာ